ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံကမျက်နှာစာမှာတရုတ်နိုင်ငံကမြန်မာနိုင်ငံဘက်ကနေရည်တည်ထောက်ခံပေးခဲ့တဲ့အခြေအနေတွေကိုတရုတ်သမ္မတရှီကျင်းပင်နဲ့နိုဝင်ဘာလ24ရက်တောက်ကြလေးကတွေ့ဆုံချိန်တွင်ဆွေးနွေးခဲ့တယ်လို့တမတော်ကောင်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာနိုဝင်ဘာလ27ရက်နေ့ကစပြီးတရုတ်နိုင်ငံမှာရောက်နေတာဖြစ်ပြီးအများအားဖြင့်တော့တရုတ်စစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးတာရှိခဲ့တာပါ။တောက်ကြလေးကတော့တရုတ်သမ္မတနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံပြီးဂျပန်ပြည်အရေးနဲ့ရင်းချမ်းရေးလုပ်ငန်းစဉ်အပါအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ဂျပန်ပြည်အရေးနဲ့ပတ်သက်ပြီးအထူးသဖြင့်အနောက်နိုင်ငံတွေကမြန်မာစိုးရကိုဖိအားပေးနေချိန်မှာတရုတ်အစိုးရကတော့မြန်မာနိုင်ငံဘက်ကလည်းချက်တီပြောဆိုပေးနေတာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီမှဆုံးဖြတ်ချက်ချမှတ်ကိစ္စကိုတရုတ်ကတားဆီးခဲ့တာကြောင့်လူမျိုးရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်အပြည့်အစုံထွက်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံသားဌာနရဲ့လူမလ24ရက်နေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားသဘောတူလက်မှတ်ရေးထိုးခဲ့တာကိုကြိုဆိုတဲ့အကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရဂန်းဆောင်ကပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဖြေစာရမှာနှစ်နိုင်ငံစလုံးနဲ့ချစ်တည်ရင်းနှီးတဲ့နိုင်ငံတစ်ခုအနေနဲ့တရုတ်နိုင်ငံဟာအပြူသဘောဆောင်တဲ့အခမ်းအနားကနေနှစ်နိုင်ငံစလုံးနဲ့လက်တွဲလှုပ်ဆောင်နေတဲ့အကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရကပြောခဲ့ပါတယ်။